ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမစတင်ခင်2ရက်အလိုမှာပဲရှမ်းပြည်နယ်မြောက်ပိုင်းတာရန်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ SSA မြောက်ပိုင်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေထပ်မံပြီးတော့ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဟာရှမ်းတပ်ဖွဲ့ရဲ့တပ်စခန်းကိုတနင်္ဂနွေနေ့ညနေပိုင်းတုန်းကမြန်မာတပ်ဖက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့အခြေအနေကပြန်ပြီးငြိမ်သက်သွားပြီးဖြစ်ပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလက်တလောဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတန်ရန်မြို့နယ်မိုင်းကောင်ကျေးရွာအုပ်စုအတွင်းမှာဖြစ်ပါတယ်ဒီတိုက်ပွဲဟာတနင်္ဂနွေနေ့ဖြစ်ပွားခဲ့ပြီးဖြစ်ပွားတဲ့အခြေအနေကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုဆိုင်စုကအခုလိုပြောပါတယ်
ကိုရတော့မနေ့ကဟိုညနေပိုင်း၄နာရီမိနစ်30ကနေစပြီးတော့ဖြစ်ပြီးတော့ညနေဖြစ်ပေါ့နော်မိုးချုပ်ပြီးဖြစ်ပေါ့အဲလက်လက်ကြီးတော့ AP1 လို့ CVMM လို့ပေါ့နော်အဲ့လိုမျိုးဖြစ်ပါတယ်ခလျာ33ရဲ့ကမယာ9နဲ့3ရဲ့ပြီးတော့လည်းတိလေးခွန်ခလျာတိလေးခွန်တရင်ရဲ့3ရင်းနေနဲ့တို့ကပူပေါင်းပြီးတော့ဖြစ်စင်တာပါအဲတိုက်တယ်ဆိုတာဒီဟိုပေါ့ကျွန်တော်ကလွယ်လင်တပ်စခန်းကိုတိုက်တာပါဗျာ
ဒီကနေ့မှာတော့တိုက်ပွဲဆက်လက်ဖြစ်ပွားတာမရှိကြောင်းပြောပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့ပြင်ဆင်နေချိန်ဖြစ်တာကြောင့်အခြေအနေတွေကိုနှစ်ဖက်ထိန်းသိမ်းပြီးညှိနှိုင်းဆောင်ရွက်ဖို့ပြင်ဆင်နေကြောင်းလည်းဘုံမှုဆိုင်စုကဆက်ပြောပါတယ
်ကျွန်တော်ကဘယ်လိုပဲပြီးတော့အကျူတဘောနဲ့ဒီငြိမ်းချမ်းရေးကိုကျွန်တော်ဦးတည်ပြီးတော့တွားကြမှာပါကျွန်တော်ကတည်းဖြင်းဖြင်းလေးနဲ့လှုပ်ဆောင်သွားမှာပါကျွန်တော်တက်တရားလည်းကျွန်တော်ကလုံးဝဟောပါဖြစ်ဆက်မဖြစ်စရာဘူးလို့ကျွန်တော်အဲ့လိုမျိုးအမြင်ချထားလေ
SSA မြောက်ပိုင်းကအစိုးရတပ်မတော်ဘက်ကတာဝန်ရှိသူတွေကိုအကြောင်းကြားပြီးတိုက်ခိုက်တာတွေရပ်ဆိုင်းနိုင်ဖို့အတွက်အကူအညီတောင်းခံခဲ့တဲ့နောက်အစိုးရဘက်ကတပ်တွေပြန်လည်ရုတ်သိမ်းသွားပြီဖြစ်ကြောင်းလည်းပြောပါတယ်။လောလောဆယ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတက်ရောက်ဖို့အတွက် SSPP SSA မြောက်ပိုင်းအဖွဲ့ရဲ့ဒူဥက္ကဋ္ဌဆက်ခွန်ဆိုင်ခေါင်းဆောင်တဲ့ကိုစလဲအဖွဲ့ဟာနေပြည်တော်ကိုရောက်ရှိနေပြီဖြစ်ပါတယ်။တရမ်းမျိုးနဲ့အပါဝင်ဖြစ်တဲ့ရှမ်းပြည်နယ်အမျိုးသားလွှတ်တော်အမှတ်3ရဲ့ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကတော့လက်ရှိဖြစ်ပွားတဲ့တိုက်ပွဲအပေါ်အခုလိုသုံးသပ်ပြောဆိုပါတယ
်။ထိုးစစ်ဆင်မှုတွေကတော့မဖြစ်သင့်ပါဘူးဗျာ။ခု27နဲ့ငင်းချမ်းရေးတောင်ဟိုဆွေးနွေးရမယ့်ဟာကိုလည်းတော့တိကတော့ပြည်သူလူထုပေါ့ဗျာ။ကျွန်တော်တို့ကိုယ်စားလှယ်တွေနေနဲ့တော့ပြည်သူလူထုတွေဒုက္ခရောက်မှာပဲဆိုရင်ပါလေ။ပြီးတော့နော်ဒီစပွဲပွဲမှာပဲတွေ့နေကြတာပဲဟာလေနော်။ဘာလို့ဖြစ်စေချင်တယ်လဲနော်။ဘလို့ဖြစ်စေချင်တယ်လို့တစ်ဖက်အတွေ့အုံလို့ရတဲ့အိစာရှိရတာနဲ့ခုလိုထိုးစစ်မှုတွေလောက်တော့ဒုက္ခရောက်တာပြည်သူတွေပဲလေကျွန်တော်တို့ကတော့ဒါလုံးဝမဖြစ်သင့်ပါဘူးပေါ့နော်မလုပ်ဆဲချင်ပါဘူးပေါ့အဲဒီလိုညီလာခံကြီးမဆခင်မှာအဲ့လိုဖြစ်တော့တန်တရားတွေဝန်ကုန်တာပေါ့လေနော်အဲဒါမဖြစ်တဲ့ကိစ္စပေါ့
တနင်္ဂနွေနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ဒေသဟာပြီးခဲ့တဲ့ဧပြီလအတွင်းကရှမ်းတပ်ဖွဲ့ရဲ့စစ်ခန်းတွေကိုစုခွာပေးဖို့အတွက်အစိုးရတပ်မတော်ကတောင်းဆိုခဲ့ဘူးပြီးနှစ်ဖက်အကြားမှာတိမမှုတွေဖြစ်ခဲ့ရတဲ့ဒေသဖြစ်ပါတယ်ပြီးခဲ့တဲ့အပတ်အတွင်းကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာကချင်ပလောင်စတဲ့လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်